ဂျပန်နိုင်ငံမှာကျင်းပဝယ်စီစဉ်နေတဲ့အိုလံပစ်အားကစားပွဲတွေကိုဖျက်သိမ်းဖို့လူပေါင်း3သိန်းခွဲကျော်လက်မှတ်ရေးထိုးတောင်းဆိုထားတဲ့ကန့်ကွက်လွှာတစ်ဆောင်ကိုအိုလံပစ်နဲ့မတန်ဆန်းအိုလံပစ်ကော်မတီအကြီးအကဲတွေအပြင်တိုကျိုမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုယီခေတန်တောက်ချန်နေကပြောပြလိုက်ကြပါတယ်။ဇူလိုင်လ23ရက်နေ့အားကစားပွဲတွေစတင်ကျင်းပမယ့်တိုကျိုမြို့တော်အပါအဝင်နေရာတော်များမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲအိုလံပစ်ပွဲတော်ကျင်းပမယ့်အစီအစဉ်ကိုကန့်ကွက်လိုက်ကြတာပါ။အားကစားပွဲတွေကျင်းပမယ်ဆိုရင်တန်ဖိုးရှိတဲ့ကျန်းမာရေးလုပ်ငန်းတွေကိုလည်းအသုံးပြုရမှာဖြစ်တာကြောင့်တိုကျိုအိုလံပစ်အားကစားပွဲတော်ကိုရပ်တင့်တယ်လို့လည်းကန့်ကွက်တဲ့လှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကန့်ချီယူဆိုနိုမီယာကပြောဆိုခဲ့ပါတယ်။ကိုဗစ်ကရောဂါကြောင့်ပြီးခဲ့တဲ့နှစ်ထဲအစီအစဉ်တွေကိုဖျက်ခဲ့ရပြီးတဲ့နောက်အားကစားပွဲတွေကိုအစီအစဉ်တိုင်းကျင်းပနိုင်မှုဂျပန်စိုးရတောင်ရှိသူတွေရည်မှန်းထားတာပါ။ကမ္ဘာတဝန်းကန့်ရောဂါနဲ့ကြုံနေရပေမဲ့2020ခုနှစ်တိုကျိုအိုလံပစ်အားကစားပွဲကိုဘေးရန်ကြီးအခင်းခင်းကျင်းပနိုင်မှုအရေးကြီးတယ်လို့လည်းတိုကျိုမြို့တော်အုပ်ချုပ်ရေးမှူးကမကြာခဏကပဲပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်တောက်ချန်နေမှာပဲနောက်ထပ်ဒေသ3ခုမှာအရေးပေါ်အခြေအနေထပ်မံကြီးညာလိုက်ရပါတယ်။ဟိုကိုဒို၊အိုကာယာမာနဲ့ဟီရိုရှိမာတို့မှာအရေးပေါ်အခြေအနေဖြစ်ဝန်ကြီးချုပ်ယိုရှိဟီရီဆူဂါကတောက်ချန်နေမှာကြီးညာလိုက်တာပါ။ဒီချိန်ထဲမှာပဲတိုကျိုအိုလံပစ်အားကစားပွဲတွေကိုတော့ကျမ်းမာရေးဆိုင်ရာစီမံကန့်သတ်ချက်တွေတင်းတင်းကြပ်ကြပ်ချမှတ်ပြီးကျင်းပသွားမယ်ဆိုရင်ဖြစ်နိုင်တဲ့အကြောင်းလဲဝန်ကြီးချုပ်ကတောက်ချန်နေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။